အမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဟာယူကရိန်းကိုဒီနေ့တနင်္ဂနွေနေ့မှာလာရောက်မယ်လို့ယူကရိန်းသမ္မတစနေနေ့ကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့အတည်ပြုချက်မပေးသေးပါဘူး။ကာကွယ်ရေးဝင်ကြီး Right Austin နဲ့အမေရိကန်နိုင်ငံရဲ့ဝင်ကြီး Anthony Blinken တို့ကိုတနင်္ဂနွေနေ့မှာတွေ့ဆုံမယ်လို့ယူကရိန်းသမ္မတ Zelensky ကသတင်းလောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ February 24ရက်ရုရှားကဝေရောက်တိုက်ခိုက်ကြတဲ့အခါဆိုရင်အမေရိကန်အစိုးရအဖွဲ့ဝင်တွေကယူကရိန်းကိုလာရောက်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အရှေ့ပိုင်းစစ်မျက်နှာမှာရုရှားကထိုးစစ်ဆတယ်လို့ကြေညာခဲ့ပေမဲ့အရေးပါပါသိမ့်ပိုက်နိုင်တာတွေတော့မရှိသေးဘူးလို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။မာရီပေါ်မြို့မှာယူကရိန်းတပ်တွေကနောက်ဆုံးခုခံရနေရာတမ်မရီဆက်ယုံကိုရုရှားကလင်းငွေနေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အရက်သားတွေထွက်ပြေးလာကြောင်းတွေကိုလည်းရုရှားတပ်တွေကပိတ်ထားခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။အစိုးရသတ်မှတ်ထားတဲ့စုံရွက်ကိုထွက်ပြေးမဲ့မြို့သူမြို့သားအယောက်100လောက်လာရောက်ခဲ့ကြပေမဲ့ရုရှားတပ်တွေကအစုမခံခဲ့ဘူးလို့မာရီပေါ်မျိုးရဲ့တာဝန်ရှိသူတူဖြစ်တဲ့ပီထရိုအန်ဒရူရှန်ကိုကသူ့ရဲ့ Telegram မှာပြောထားပါတယ်။စနေနေ့တုန်းကလည်းရုရှားကအိုဒက်ဆာမြို့ကိုခရုစတုံးကြီးအနည်းဆုံး6ဆင့်ပစ်ခတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတူကပြောပါတယ်။